ရှင်ရနိုင်ငံမှာယာရုကနေမနှုတ်ထွက်နိုင်ပဲအသေးခံသွားမယ်လို့ပြောကြားနေတဲ့သမရဘက်ရှယ်အယ်အဆက်ကိုဖျောက်ချနိုင်ရတဲ့အတွက်ပုံမိုးပြီးကျေပြန့်တဲ့ခေါင်းဆောင်မှုတက်ကိုဖွဲ့စည်းနိုင်ဖို့အတိုက်ခံအုပ်စုတွေဟာကာတာနိုင်ငံမှာတွေ့ဆုံဆွေးနွေးနေကြပါတယ်။ကာတာနိုင်ငံမြို့တော်ဒိုဟာမှာပြုလုပ်တဲ့ဒီအစည်းအဝေးမှာရှင်ရအမျိုးသားကောင်စီအစ္စလမ်ဝါဒီတွေလက်ဝဲအင်အားစုတွေနဲ့ဘာသာရေးကင်းရှင်းသောနိုင်ငံရေးအုပ်စုတွေစတဲ့ပြိုင်ဘက်အင်အားစုတွေဟာကိုယ်စားလှယ်အရေးအတွက်နဲ့ပတ်သက်ပြီးငင်းခုန်ပြီးရှေ့မတိုးနိုင်ဖြစ်နေကြပါတယ်။အမျိုးသမီးကိုယ်စားလှယ်တချို့ကတော့အကြံပြုထားတဲ့အဖွဲ့ဝင်40ပါးရဲ့ကောင်စီထဲမှာအမျိုးသမီးကိုယ်စားလှယ်တယောက်မှမပါဘူးဆိုပြီးမကြေမနက်ဖြစ်နေကြပါတယ်။အခုဖွဲ့စည်းမဲ့ခေါင်းဆောင်မှုအသစ်ကိုအာဆပ်အစိုးရဖြုတ်ချရေးပုံကန်ထကြွရေးမှာနိုင်ငံတကာအထောက်ပံ့ရရှိရေးမျှော်လင့်ချက်တွေနဲ့ဖွဲ့စည်းကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကတော့ဆီးရီးယားအမျိုးသားကောင်စီတစ်ခုတည်းကိုတရားဝင်အတိုက်ခံလို့မသတ်မှတ်နိုင်ကြောင်းအသစ်ဖွဲ့စည်းမဲ့ခေါင်းဆောင်မှုထဲမှာစစ်သွေးကြွအစ္စလာမ်တွေမပါရဘူးလို့ပြီးခဲ့တဲ့အပတ်ကအလေးနဲ့ထားပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမရအာဆက်ကတော့တိုင်းပြည်ပြည်ပကိုထွက်ခွာသွားမယ်ကမ်းလှမ်းချက်အားလုံးကိုပယ်ချပြီးအနောက်နိုင်ငံတွေရဲ့ဝင်ရောက်ဆက်ဖက်မှုဟာအရှိလေပိုင်းဒေသတစ်ခုလုံးနဲ့ကျန်တကဘာလုံးအတွက်ပါပိုးပြီးဆိုးရတဲ့အကျိုးဆက်တွေဖြစ်လာစေလိမ့်မယ်လို့ရုရှားတူရဲ့ရုံမြင့်တန်ကြားနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်။